မန္တလေးမိုးကုတ်မြစ်ကြီးနာကားလမ်းပေါ်မှာရှိပြီးအချက်အချာကြတဲ့မန္တလေးတိုင်းတပိတ်ချင်းမြို့နယ်ကချောင်းကြီးရဲစခန်းကိုဇူလိုင်လ18ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးနှစ်ပတ်အကြာဩဂုတ်လ1ရက်နေ့မှာကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်ခက်ခက်ခဲခဲတိုက်ယူခဲ့ရတာဖြစ်ပြီးစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပစ်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ပြင်ဦးလွင်ခရိုင်ပကဖတာဝန်ရှိသူတဦးကပြောပါတယ်
ပင်ကြီးမြို့နယ်ကချောင်းကြီးရဲစခန်းကိုပေါ့နော်ကျွန်တော်တို့ဒီစွန်လာနောက်ဆုံးဘက်ကနေကျွန်တော်ကနေဦးပိတ်ဆို့ခဲ့ပါတယ်ရဲဘော်တွေရဲ့ကြိုးစားမှုနဲ့ဒီကျွန်တော်ဒီစခန်းကိုရရှိခဲ့တာပါသိသိရမိတဲ့ပစ္စည်းတွေလည်းရှိပါတယ်ကျွန်တော်တို့ဒီဖန်စီရမိတဲ့စစ်တုံးမန်းတွေကိုလည်းကျွန်တော်ကုနေမြင်ရှင်းလေးတုံးနေတော့မို့လို့ကျွန်တော်တို့အနေနဲ့အတိအကျကျွန်တော်မထုတ်ပြန်နေတာပ
ါချောင်းကြီးရဲစခန်းမှာစစ်တပ်နဲ့ရဲအင်အား100နီးပါးတပ်ဆွဲထားပြီးတိုက်ပွဲအတွင်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအကြအဆုံးရှိခဲ့တယ်လို့စစ်တပ်ဘက်ကလည်းထွက်ပြေးသူတွေနဲ့တိုက်ဆုံသူတွေရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအမှတ်၁စစ်တပ်သားအောက်ရှိပြင်ဦးလွင်ရွှေဘိုခရိုင်တိုင်ရင်းနေနဲ့မြို့နယ်ပကဖတပ်တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စကိုင်းတိုင်းကံပလူတောင်ပိုင်းမှာဆိုရင်လေဇူလိုင်လနောက်ဆုံးအပတ်ကစလို့စစ်တပ်ကစစ်ကြောင်းထိုးနေတဲ့အတွက်ကြည်ရွာဆေးရွာထံမင်းဲကဒေတာကန်အများအပြားနေရာဆွန့်ခွာထွက်ပြေးနေရပါတယ်။နေအိမ်တွေမိရှုခံရတာရှိသလိုလက်နက်ကြီးထိမှန်ပြီးအရသာတည်ဆုံးတာတွေလည်းရှိခဲ့တယ်လို့ဒေတာကန်တဦးကအခုလိုပြောပါတယ်
။26 29 28ပြ3ရက်စတဲ့ရှုတွေပြ။တင်းရခေါင်းဘကုန်းမဲစဲဗီရာပြည့်တော့ဘူကုန်းအဲ့ရဒီကုန်မိရှုသွားတယ်ကြာပူကုန်းပူတဲ့ကုန်းတော့တူတူပေါင်းဆိုရင်400လောက်တရှိမယ်ကြာ400လောက်သူရောက်နေထိုးတော့မယ်ကြာကိုယ်ကထိုင်တာသူတို့သူရောက်နေထိုးပြီးတော့ထိုင်တာတွေကဒီစီမင်းကုန်းထိုင်နေကြာညောင်စင်ကြီးထိုင်နေကြာပူတဲ့ကုန်းထိုင်တာတွေကနေ့ရက်ဆယ်ရက်ဆက်ကုန်ရလောက်ပေါ့ဗျာလူကြီးရဆိုရင်အများကြီးပဲဗျာလူကြီးရဆိုလို့ရှိရင်ကျွန်တော်လည်းပြေးနေရတယ်ကြာဝေးကိုရပြေးနေရတယ်ကိုအဲ့ရသားဒီသေဆုံးတာသူတို့တို့ဘာလက်နဲ့ကြီးနဲ့ချတယ်ဒုံးနဲ့ချတာနဲ့သေဆုံးရတယ်ဗျကျော်ကတည့်ရခေါင်းရွာကစားမိမြောက်သေဆုံးတယ်ဗျအဲ့ဒါရတာက3-4ယောက်လောက်ရတယ်ဗျရစ်ဆက်ပါတယ်ဗျဒီစီရောက်မှတော့
အထက်ပေါ်ပြပါကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလို VOA အနေနဲ့လည်းသီးခြားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူးလက်ရှိကံပလူမျိုးနယ်တဲကိုစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြည်စော်ထီးတွေပူးပေါင်းကစစ်ကြောင်းထိုးနေတာဖြစ်ပြီးစစ်တပ်ကိုထောက်ခံတဲ့ဆရာတော်ဦးဝါတဝါကဥဆောင်တင်နန်းပေးထားတဲ့ပြည်စော်ထီးတွေအဓိကပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာစစ်ပေးကြောင့်ထွက်ပြေးတိမ်းရှောင်နေရတာတပတ်လောက်ရှိပြီးနေထိုင်စားသောက်ရေးခက်ခဲလာသလိုမိုးရင်းကာလဖြစ်တာကြောင့်တက်ကြီးရွယ်အိုနဲ့နာမကျန်းဖြစ်သူတွေမှာဒုက္ခရောက်နေတယ်လို့ဒေသခံတွေကပြောပါတယ်